အီရန်ဆိုရရဲ့ဖြတ်သိမ်းထားတဲ့စစ်တပ်နျူကလ িয়ার အစီအစဉ်နဲ့ဆက်နွယ်တဲ့သိပ္ပံပညာရှင်အသက်ခံရမှုရဲ့နောက်ွယ်ကစီစဉ်သူတွေကိုပြက်ပြက်သားသားပြစ်ဒဏ်ခတ်ဖို့အီရန်ဘာသာရေးကောင်ဆောင်အယာတူလာအလီခါမီနီကစနေနေ့မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကသိပ္ပံပညာရှင်မော်ရှန်ဖာကရီဇာတဲ့တပ်ဖြတ်ခံရမှုအတွေ့အစ္စရေးကိုအပြစ်ဖို့ထားပါတယ်။အီရန်ဆိုရရဲ့နျူကလ িয়ার အစီအစဉ်ပေါ်တင်မာမှုတွေကြာပြီးခဲ့တဲ့ဆယ်နှစ်တုန်းကလည်းအီရန်သိပ္ပံပညာရှင်တွေကိုတပ်ဖြတ်တယ်လို့တန်တရားရှိခံထားရတဲ့အစ္စရေးဘက်ကတော့မှတ်ချက်ပြီးပြောဆိုမှုမရှိသေးပါဘူးပြီးခဲ့တဲ့တောက်ချာနေ့တိုက်ခိုက်မှုကစစ်တပ်ပုံစံ6မြောက်တိုက်ခိုက်မှုဖြစ်တဲ့အသေးချာအကွက်ချစီစဉ်ထားတဲ့လက္ခဏာတွေတွေ့ရပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်အမေရိကန်နဲ့အီရန်ကြားဆက်ဆံရေးအဆင်မပြေဖြစ်နေခြင်းအခုလိုအီရန်သိပ္ပံပညာရှင်တဦးတပ်ဖြတ်ခံရမှုဟာဆိုရင်တင်းမာမှုထပ်ဖြစ်လာနိုင်တဲ့ချင်းချမှုလည်းဖြစ်ပါတယ်။သမ္မတထရန့်နှုတ်ထွက်ထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ပါဝင်နိုင်တယ်ဆိုတဲ့သဘောမျိုးအမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဘက်ကပြောဆိုထားခြင်းလည်းဖြစ်ပါတယ်။အမေရိကန်စစ်ထဏာချုပ်ပန်တဂွန်ကတော့USS Nimitz လျင်တင်သင်္ဘောကိုအရှေ့အလယ်ပိုင်းကိုလွှတ်ထားကြောင်းစနေနေ့အစောပိုင်းမှာပြောပါတယ်